စီးရီးယားနယ်စပ်မှာရှိတဲ့ခိုဘာနီမြို့အနီးက IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုတနင်္လာနေ့မှာအမေရိကန်နဲ့ဆော်ဒီအာရေဗျာနိုင်ငံတွေကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။တချိန်တည်းမှာပဲမြေပြင်မှာလည်းခတ်ဒစ်တိုက်ခိုက်ရေးသမားတွေနဲ့စစ်သွေးကြွတွေဟာမြို့ကိုထိန်းချုပ်ဖို့အတွက်အပြင်းထန်တိုက်ခိုက်နေပါတယ်။ခိုဘာနီမြို့ရဲ့ကောင်းကင်ယံမှာမီးခိုးလုံကြီးတွေတက်နေတာကိုတူရကီနယ်စပ်ကနေတွေ့မြင်နေရတယ်လို့ဆိုပါတယ်။စစ်သွေးကြွတိုက်ခိုက်ရေးသမားတွေဟာမြို့ကိုသုံးဘက်ကနေဝန်းရံပြီးတော့တိုက်ခိုက်နေကြတယ်လို့ခိုဘာနီမြို့အတွင်းမှာရှိတဲ့တာဝန်ရှိသူတယောက်ကပြောပါတယ်။မြောက်ဖက်မှာအကြဆုံးများတဲ့နေရာမှာတူရကီနယ်စပ်နဲ့အနီးဆုံးနေရာမှာဖြစ်နေပြီးစစ်သွေးကြွတွေကသာဝိုင်းလိုက်မယ်ဆိုရင်မြို့နဲ့အဆက်အသွယ်ပြတ်တောက်သွားမှာပြတ်တောက်သွားလိမ့်မယ်ဆိုပြီးတော့စိုးရိမ်တကြီးပြောဆိုနေကြပါတယ်။အမေရိကန်နဲ့ဆော်ဒီအာရေဗျတိုက်လေယာဉ်တွေဟာခိုဘာနီမြို့ရဲ့အနောက်တောင်ဘက်ခြမ်းကို၄ချိန်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီး IS တပ်တွေရဲ့လက်နက်ကြီးပစ်ခတ်တဲ့နေရာတွေကိုဖျက်ဆီးပစ်နိုင်ခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကပြောဆိုပါရယ်။နောက်ထပ်တခြားတိုက်ခိုက်မှု၃ခုပြုလုပ်ခဲ့ရမှာကူဘာနီမြို့ရဲ့အရှေ့မြောက်ဘက်မှာရှိတဲ့ IS တွေရဲ့ပစ်မှတ်တွေကိုတိုက်ခိုက်ခဲ့ကြပါရယ်။အဲ့ဒီထဲမှာဂျီဟတ်တွေထိန်းချုပ်ထားတဲ့အဆောက်အဦးတစ်ခုလည်းပါဝင်တယ်လို့ဆိုပါရယ်ခင်ဗျာ။